ငွေကြေးလုပ်ငန်းကြီးတွေကိုကြားကန်ပေးရင်းနဲ့ချင်းငွေတွေပြန်လည်ပတ်နိုင်စေရအတွက်ညှိနှိုင်းကြိုးပမ်းမှုတွေကိုနိုင်ငံတကာအတိုင်းအတာနဲ့အစိုးရတွေကဆက်လက်လှုံ့ဆော်နေချိန်မှာဒုတိယနေ့ဇက်တိုက်ဖြစ်ကမ္ဘာစတော့ဈေးတွေတက်ခဲ့ပါတယ်။အမေရိကန်ရဲ့ဘန်စနစ်ကိုကယ်တင်နိုင်မဲ့အရေးပေါ်ဆောင်ရွက်ချက်အသစ်ကိုလည်းသမ္မတဘုရှ်ကဒီကနေ့ကြေညာခဲ့ပါတယ်။ဒီအကြောင်းနဲ့ပတ်သက်ပြီးတော့ VOA သတင်းတောက် Michael Bowman ဘလို့များသတင်းပေးပို့ထားသေးလဲဒေါ်လာလာတန်ရှင
်။ Okay နန္ဒာကြီးအမေရိကန်ရဲ့ပုဂ္ဂလိကပိုင်းဘန်တွေမှာအစိုးရကအရင်ကအစင်နာမရှိခဲ့တဲ့အစီအစဉ်နဲ့ဓာတ်ရိုက်ပါဝင်ပတ်သက်စီတဲ့အသေးစိတ်အစီအစဉ်ကိုအမေရိကန်ငွေကြေးဈေးကွက်တွင်ဖွင့်ပြီးသမ္မတဘုရှ်ကကြေညာလိုက်တာဖြစ်ပါတယ်။ဘ ਹੁ အစိုးရအနေနဲ့ဒီဘန်ကြီးတွေရဲ့တချို့ stock တွေကိုဝယ်ယူခြင်းအပြင်ဒီဘန်တွေရဲ့ငွေလုံးငွေရင်းကိုအားဖြည့်ပေးမှာဖြစ်ပါတယ်
။ This new capital will help healthy banks continue making loans to businesses and consumers. And this new capital
အခုယင်းငွေတွေဟာလက်ရှိအခြေအနေကောင်းတဲ့ဘန်တွေအနေနဲ့စီးပွားရေးလုပ်ငန်းတွေနဲ့စားသုံးသူတွေကိုငွေထုတ်ချေစီနိုင်မှာဖြစ်ပါတယ်။ဒါအပြင်လက်ရှိအကျပ်တဲတွေနဲ့ရုန်းကန်နေကြရတဲ့ဘဏ်တွေအတွက်လည်းသူတို့ဆုံးရှုံးခဲ့တဲ့ငွေယူပေါက်တွေကိုပိတ်ဆီပြီးတခါငွေပြန်ထုတ်ချေစီနိုင်မှာဖြစ်သလိုအလုပ်ကံလည်းဖြစ်ထွန်းပြီးစီးပွားရေးလည်းအကောင်းလာစီမှာဖြစ်ပါတယ်
။ဒါအပြင်ဘဏ်ချင်းချင်းကြားထုတ်ချေတဲ့ကာလတူချင်းငွေအပါအဝင်စုဆောင်းငွေတွေအတွက်အမခံထုတ်ပေးတဲ့ဘဏ်တွေအတွက်လည်းချင်းငွေတွေကိုဘ ਹੁ အစိုးရကတာဝန်ယူပြီးအမခံပေးမှာဖြစ်တယ်လို့သမ္မတဘုရှ်ကပြောပါတယ်။စီးပွားရေးလုပ်ငန်းတွေအတွက်လည်းနေ့စဉ်လည်ပတ်နိုင်ဖို့လိုအပ်တဲ့ငွေကိုအခက်အခဲမရှိနဲ့ချေယူနိုင်စေမဲ့ခြေလှမ်းတွေကိုလည်းဘ ਹੁ အစိုးရကယူမှဖြစ်တယ်လို့သိရပါတယ်။ဒါပေမဲ့ယူမဲ့ခြေလှမ်းတွေဟာယာယီပဲဖြစ်တယ်လို့သမ္မတကအလေးနဲ့ပြောပါတယ်။လွတ်လပ်တဲ့ဈေးကွက်ကိုအစိုးရကတာဝန်ယူထိန်းချုပ်ဖို့မရည်ရွယ်ပဲဆက်လက်ရှင်းသန်နိုင်ရေးအတွက်ပံ့ပိုးပေးတာပဲဖြစ်တယ်လို့လည်းမစ္စတာဘုရှ်ကပြောပါတယ်။အင်ဘီရောကနေဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာအရေးပေါ်စီးပွားရေးတည်ငြိမ်မှုသက်ခရီး2008ခုအဲ့ဥပဒေအရဗန်ဒါယီဝင်ကြီးအနေနဲ့အခက်အခဲကြုံတွေ့နေရတဲ့ဘန်တွေထံကစတော့ခ်စသဖြင့်ကိုဝယ်ယူရမှာဒေါ်လာ350ဘီလီယံအထိသုံးစွဲခွင့်ပြုထားတာတွေ့ရပါတယ်။ဒီငွေဟာဒီလစစောပိုင်းကအထက်နဲ့အောက်လွှတ်တော်နှစ်ယောက်ကအတည်ပြုခဲ့ပြီးသမ္မတဘုရှ်ကလက်မှတ်ရေးထိုးခဲ့တဲ့ဒေါ်လာဘီလီယံ900ကယ်တင်ရေးအစီအစဉ်ကနေထုတ်ယူသုံးစွဲရမှာဖြစ်ပါတယ်။ဒီအရေးယူဆောင်ရွက်မှုတည်ရဲ့တချို့အချက်တွေဟာကိနာနီကဥရောပကထုတ်ပြန်တဲ့အစီအစဉ်မှာလည်းထင်ဟပေါ်လွင်တာတွေ့ရပါတယ်။ဒီတော့တွင်နန္ဒာကြီးကမ္ဘာစတော့ခ်ဈေးကွက်ကတော့ဆက်ပြီးအားကောင်းနေတာတွေ့ရပါတယ်။မနေ့ကတော့မယုံနိုင်တော့အောင်ပဲစတော့ခ်ဈေးတွေတက်ခဲ့ရမှာတိုချိုနီကေးအညွန့်ကင်းဟာ400ကိုင်းနှုန်းကျော်တက်ခဲ့ပါတယ်။ညနေပိုင်းအယောင်ဝယ်မှာလည်းဥရောပဈေးကွက်ဒီမှာ900ကိုင်းနှုန်းကနေ900ကိုင်းနှုန်းထိတက်ခဲ့တာတွေ့ရပါတယ်။အမေရိကန်ဒေါင်းဂျွန်းစက်မှုဖြန်းမြန်ကတော့ကိနာနီက700ကိုင်းနှုန်းကျော်တက်ခဲ့တဲ့အတွက်ဒါဟာ1933ခုနောက်ပိုင်းမှာတနေ့တည်းအများဆုံးဈေးတက်တာလည်းဖြစ်ပါနေနန္ဒာကြီး